မြန်မာအရေးအာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံတွင်သက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံပြီးအားလုံးကြားမှာယုံကြည်မှုတည်ဆောက်ပေးဖို့အပါအဝင်အချက်၄ချက်ကိုတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကအာဆီယံအထူးကိုယ်စားလှယ်အေရဝန်ယူဆော့ဖ်ကိုအကြံပြုခဲ့ပါတယ်။ဝန်ကြီးဝန်ကြီးနဲ့အာဆီယံကိုယ်စားလှယ်အေရဝန်တို့မနေ့ကတယ်လီဖုန်းဆက်ဆွေးနွေးခြင်းအတွင်းမှာဝန်ကြီးဝန်ကြီးကအဲ့ဒီလိုအကြံပြုခဲ့တာပါ။ကျန်တဲ့အကြံပြုချက်၃ချက်ကတော့မြန်မာနိုင်ငံကိုဗစ် -19 တိုက်ဖြစ်တာမှာကူညီရေးထိတ်တန့်ဦးစားပေးထားဖို့နဲ့ဒီလိုအကူအညီကိုရရှိခံစားနိုင်ရင်းနဲ့ထိရောက်မှုရှိရင်တင်ချစေဖို့စိတ်ရှိတီးခံပြီးတော့ပိုင်းဖြတ်မှုရှိပြီးငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုအားပေးရန်ကြောက်မှရက်တည်ဖို့နဲ့ကြာနာတည်ကြတဲ့အစီအစဉ်နဲ့အစိုးရကိုလူလူလက်ထဲပြန်ပေးပြီးဒီမိုကရေစီလုပ်ငန်းစဉ်ပြန်ဆဖို့နောက်ဆုံးအချက်အနေနဲ့မြန်မာပြည်ရင်းကြီးကိုပြည်ပကဝင်ရောက်စစ်ဖက်တာတွေအပေါ်အထူးတတိထားပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုနဲ့လူလူရဲ့ရွေးချယ်မှုကိုလေးစားဖို့ဖြစ်ပါတယ်။ဒီအချက်တွေဟာမြန်မာအရေးနဲ့ပတ်သက်ရင်တရုတ်အစိုးရရဲ့ရည်တည်ချက်တွေဖြစ်ပြီးတော့ဒါကိုပဲအာဆီယံကိုယ်စားလှယ်အေရဝန်ကိုအကြံပြုပြောဆိုခဲ့တာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတာဝန်တွေကိုတရုတ်နိုင်ငံကထောက်ခံကြောင်းနဲ့မြန်မာအရေးဆွေးနွေးအဖြေရှာဖို့တရုတ်ဘက်ကအပြုသဘောပူးပေါင်းဆောင်ရွက်မှုတွေကိုဆက်ပြီးလုပ်သွားမယ်ဆိုတာဝန်ကြီးဝန်ကြီးကပြောဆိုခဲ့ကြောင်းလဲစင်ဝါတင်မှာဖော်ပြထားပါရဲ့ရှင်။